ဟာမတ်စ်တို့နဲ့အပြစ်အခတ်ရက်စဲနိုင်မဲ့အလားအလာတွေကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသန်ယာဟုကတင်းလာနေမှာရှော့ပေါ့ပြောဆိုပါတယ်အပြစ်အခတ်ရက်စဲပြီးတော့အပြန်လန်အဖြစ်ဟာမတ်စ်တို့လက်ထက်ကတစ္ဆက်ကန်တွေပြန်လွတ်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အဆိုပြုမှုဟာမူပေါင်းအစိတ်ပိုင်းဖြစ်တယ်လို့လည်းပြောပါတယ်ကာဇာဒေသထဲကဟာမတ်စ်တို့ကိုချေမှုန်းဖို့နတ်သညာဟုကအစဉ်တစိုက်တိုက်တွန်းလာတာဖြစ်ပေမဲ့အခုထုတ်ပြန်လိုက်တဲ့အကြေညာချက်တွေမှာတော့အစ္စရေးရဲ့တောင်းဆိုချက်တွေမရဘဲအပြစ်ခတ်ရဆက်ရဲ့သဘောတူညီလိုက်ပြီးဆိုတာမမှန်ဘူးလို့ပြောထားပါတယ်။ကာဇာမှာအရင်ဆုံးအပြစ်ခတ်ရဆက်ပြီးတော့ဟာမတ်စ်တို့လက်ထက်ကတစ္ဆကံတချို့ပြန်လုပေးဖို့ဆိုတဲ့အချက်တွေပါတဲ့အပြစ်ရရဲ့သဘောတူညီချက်မူကြမ်းတည်တရက်ကိုသမရဗဒန်ကပြေခဲ့တဲ့တပါမှာတင်ပြခဲ့တာပါ။အပြစ်ခတ်ရဆက်ရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးတော့အစ္စရေးအရာရှိတွေဘက်ကမေခွန်းတွေရှိနေချိန်မှာပဲဟာမတ်စ်တို့လက်ထက်ကနောက်ထပ်တစ္ဆကံ၄ဦးသေဆုံးသွားခဲ့တယ်လို့အစ္စရေးစစ်တပ်ကကြေညာပါတယ်ဒီတဲမှာတက်ကြီးရွယ်ဦး၃ဦးပါဝင်တယ်လို့လည်းပြောပါရယ်အပြစ်ရရေးတင်ပြချက်ကိုဟာမတ်စ်တို့သာလက်ခံမယ်ဆိုရင်တော့အစ္စရေးဘက်ကလည်းလက်ခံလိမ့်မယ်လို့ယုံကြည်ကြောင်းအမေရိကန်ယာရှိတွေကပြောပါရယ်တစ္ဆကံတွေပြန်လွတ်လာမယ်ဆိုရင်စစ်ပွဲလည်းရပ်သွားပါလိမ့်မယ်လို့အစ္စရေးအစိုးရပြောခွင့်ရသူတို့ကပြောပါရယ်